စက်တင်ဘာ16ရက်နေ့ကစကိုင်းတိုင်းတပရင်းမြို့နယ်လက်ရကုံချေးရွာကိုလေကြောင်းတိုက်ခိုက်ခံရပြီးမြန်မာစစ်တပ်ဘက်ကခေါ်ဆောင်သွားတဲ့ကလေးငယ်တချို့နဲ့ဒေသခံတချို့အောက်တိုဘာ20ရက်နေ့ကနေအိမ်တွေစီပြန်ရောက်လာပြီလို့မိသားစုတွေနဲ့နှီးဆက်သူတွေကပြောပါတယ်။ကြံနေသေးတဲ့ထဲကဒဏ်ရာရတဲ့ကလေးငယ်2ယောက်ကတော့ဆေးကုသနေသေးပဲလို့ပြောပါတယ်။လက်ရကုံရွာကိုပြန်ရောက်လာတဲ့ကလေးငယ်တွေအကြောင်းသတင်းပေးဖို့ချက်ကိုတော့ကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ။
လေယကုံကြီးရွာကိုလေကြောင်းတိုက်ခတ်ခံပြီးဒဏ်ရာရတဲ့ကလေးငယ်တချို့စစ်ကူတာပြီးမြန်မာစစ်တပ်ဘက်ကခေါ်သွားခဲ့တဲ့ထဲကနေပြီးတော့ကလေးငယ်၄ဦးနဲ့နောက်ထပ်ဒေသခံ၃ဦးနေအိမ်တွေစီကိုပြန်ရောက်လာတာပါတိုက်ခတ်မှုပြီးတလနဲ့၄ရက်အကြာအောက်တိုဘာလ20ရက်နေ့မှာမိသားစုတွေစီကိုပြန်ရောက်လာခဲ့တဲ့အကြောင်းအကူအညီပေးနေသူတူကပြောပါတယ
်ကျွန်တော်ရေဦးမှရှိတဲ့ကလေး၄ဦးရေဒီဒီဒူဒေသခံဒေသခံကလေးကြီးပေါ့နော်အလုံးမကုန်းအူဘူဒီသာကံဒုံနေဒီသာကံဆိုတာအဲ့ဒါကလေးအဝါရဲကျောင်းသားတွေပါပဲဟုတ်တယ်။တကယ်လူတွေကရေဦးမှာကဒီဒုနဲ့ဦးကြံရေပြောရကဒီဒီဒုနဲ့ဦးကြံရေမြေတော်ကလေးနဲ့ဦးဟာဒီဒီနဲ့ခေါ်တဲ့ကလေးနဲ့ဦးပေါ့ဒုဒ္ဂျံရေဒီဂိုရီယာအိုဘီဒူနဝါရောဘီဒီယက်ဆိုပြီးတော့ခေါ်ရတယ်ဒီကူဝေဒူရတိကတာကလည်းမဟုတ်ဘူးဗျာဒိုင်းကိုဘီယက်ဆိုပြီးတော့အချားသူတူရဲ့ဒီမဟုတ်မှာဆက်ပြီးစနေတာပါအချိုးရမှာထုတ်တာလို့ကျွန်တော်ကြားတယ်ကိုကလေးနဲ့ဦးရတော့ကျွန်တော်တို့ဒီလိုဒီဒီကတော့ဘာလို့ဒီဝိညာဉ်နဲ့ဒီကခါတော့ဆက်ရတဲ့အရည်ပြန်ပြန်ထားတယ်ဘုရားမြင်တာကတော့အားဒီသူဘယ်လိုမလဲအမြောက်ဒီလိုလို့ကျွန်တော်ကြားပြရတယ်ဟုတ်ကလေးကြီးရဲ့ဒီဘာလို့နော်ဒီမှာရအစီအစဉ်ရဲ့အန်တရားရီသူအနာရဲ့ကြောက်ဘူးပေါ့နော်။ဟိုဒီနေ့နေ့လိုဟာမျိုးပေါ်လာကြည့်တယ်ဟာဒီရတော့အမှုတော်ရှိရတဲ့ကျွန်တော်ကြည့်ရပါလေ
။လက်ရကုံချောင်းကိုစစ်တပ်ဝင်ရောက်ပစ်ခတ်ခဲ့ပြီးတဲ့နောက်စစ်တပ်က14ဦးကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။အဲ့ဒီထက်ကဒေသခံ2ဦးနဲ့ကလေး1ဦးကိုအစောပိုင်းကပြန်လွှတ်ပေးခဲ့ပြီးတဲ့နောက်နောက်ထပ်ကလေးငယ်4ဦးနဲ့ဒေသခံ3ဦးတို့ကိုအောက်တိုဘာလ20ရက်နေ့မှာပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။PDF အဖို့ဝင်ဆိုပြီးတော့ဖမ်းဆီးခံထားသူ2ယောက်ကြံရှိပြီးတော့ကြံတဲ့ကလေး2ဦးဟာပြစ်ခတ်ချိန်ရရှိတဲ့ဒဏ်ရာတွေပြင်းထန်လို့မုံရွာမြို့နဲ့ရန်ကုန်မြို့တွေမှာဆက်လက်စေကူတာပေးနေရတယ်လို့မိသားစုနဲ့နှိဇက်သူတွေကပြောပါတယ်။ကလေးငယ်တွေပြန်လည်လွတ်မြောက်လာရတဲ့ပတ်သက်လို့လက်ရကုံရွာကမိဘတူဦးက viewer ကိုခုလိုဖြေကြားပါတယ
်။အကုန်လုံးကောင်းမှရှိရဲ့။အော်နေမှုထက်မှုတော့ပြေမှုဝမှုတော့အကုန်လုံးစေကူတာဘောဘောစင်ဒီရဲ့ DNA ကြီးသောဘူစိတ်ကြော်ရပါရ။အော်အပြင်ရောက်တော့ဘူကြော်ရပါခင်ဗျာ။နောက်နောက်ဒီလိုအဖြစ်ဒီမဖြစ်ရရင်သူတော့ပါခင်ဗျာ။ဒီဒီမင်းအနေထွက်လာတော့ကံကောင်းလို့ထွက်လာတာလေ
။မြမစစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုတွင်တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့လေကြောင်းကနေပြီးတော့ကြေးရွာတဲကိုဥတီပစ်ခတ်တဲ့အတွက်ကလေးငယ်7ဦးတိစုံနေဆိုပြီးတော့ဒေသခံသတင်းတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကတော့ကလေးငယ်7ဦးတိစုံခဲ့ဆိုတဲ့သတင်းတွေဟာမှားရင်းနဲ့ဆိုပြီးတော့တုံ့ပြန်ပါတယ်။ဘယ်နှယောက်တိစုံနေဆိုတာကိုအတိအကျပြောဆိုတာတော့မရှိပါဘူး။ဒီတိုက်ခိုက်မှုမှာရဲသားတွေကိုပြစ်မှတ်ထားတာမဟုတ်ဘဲနဲ့ဖုံးတော်ကြီးကြောင်းတွင်ပေါင်းအောင်နေတယ်လို့ယူဆတဲ့ KIA ကချင်လူမျိုးရေးတပ်ဖွဲ့ဝင်တွေနဲ့ PDF တပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ခင်ဗျာ။